2017 ရှစ်နှစ်မှာတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြက်အတဲပြဿနာတွေကိုဆရာတော်တန်ဃာတော်ကြီးများကဥဆောင်ဖြေရှင်းပေးဖို့88မျိုးဆက်ကျောင်းသားတွေကပန်ကြားလွှာတစောင်ထုတ်ပြန်လျှောက်ထားလိုက်ပါတယ်
။ဟုတ်ပါတယ်ရှင်။တင်းရှောင်နေရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်မမီမီကအဲ့ဒီနေ့ကကြေညာချက်ကိုအခုလိုဖတ်ပြခဲ့ပါတယ်ရှင်။
ရှင်ဘုရားတို့ဟာဘုရားပြည်တော်မှာတို့မြမပြည်သူလူထုရဲ့ကိုးကွယ်ရာယုံကြည်အားထားရာဖြစ်ပါတယ်ဗျာ။ရှင်ရှင်ဆက်ကလေးကနိုင်ငံအကျိုးသာသနာအကျိုးချမ်းရခဲ့ကြတော့ရှင်အဟံရှင်ဥဒ္ဓမရှင်ဦးကြီးသာရာအစရှိတဲ့မထေရီများဟာလေမြမပြည်ရဲ့တမိုင်းကျောင်းမှာအထင်ရှားရှိနေခဲ့ကြပါတယ်ဗျာ။ဘုရားပြည်တော်မှာတို့မြမပြည်သူပြက်လုံးပေါ်မေတ္တာစေတနာသာသနာတော်အပြင်လူမျိုးဘာသာသာသနာအတွက်ခုလိုအကြီးကျယ်တဲ့အဖြစ်ဆိုးတွေပပျောက်သွားစေဖို့အရှင်ဘုရားတို့မှဦးဆောင်ပါဝင်ဆောင်ရွက်ပေးကြပါရန်ဦးတိုက်လျှောက်ထားအပ်ပါတယ်ဘုရား88မျိုးဆက်ကျောင်းသားများ
ဒီအဝတီတိုင်းပုဂ္ဂလိမြို့မှာတော့စက်တင်ဘာ9ရက်နေ့ကဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကိုကြေးရွာတွေအထိပိုက်ဆိတ်တိုက်ရှာဖွေဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးမှုတွေအကြောင်းစက်တင်ဘာ10ရက်နေ့ကဒေသခံတူ IFA ကိုအခုလိုပြောပြခဲ့ပါတယ်
။9ရက်နေ့ညမှာပဲကြေးရွာ NLD NLD စီးများကိုထပ်မံဖမ်းဆီးပြန်တယ်။ကြေးရွာတွေကပဝင်ကြေးရွာကုတထွန်းတာပေါင်းကြေးရွာဥလှမြင့်လူငယ်ကိုမင်းသူဖျားကြောင်ကြေးရွာကိုငိမ့်ထွန်းအမိမတိတဲ့သူနှစ်ဦးညာဘက်မှာလာဖမ်းဆီးသွားတယ်ပေါ့ခုနှစ်ရက်နေမှာလဲ12နာရီမှာဘူလေးမျိုးနဲ့မြင်းခါကိုကြေးရွာမှာဦးတန်းမြင့်သုံးလဲကြေးရွာမှာဒေါ်ကျင်တန်းဘူလေးမျိုးနဲ့ရဲတပ်ဖွဲ့မှာရဲတပ်ဖွဲ့ကလာရောက်ခေါ်ဆောင်သွားပါပဲယနေ့ချိန်ဒီမာရကယုံပါပဲအယောက်20လောက်ရှိတယ်ဖမ်းဆီးခေါ်ဆောင်တာမာရကယုံပါပဲထားသေးတယ်သူတို့ကတော့တရားစွဲမယ်ဆိုတဲ့အတန်တွေထွက်ပေါ်နေပါတယ်ကျမ်းမုတ်တွေဓာတ်ပုံကြီးကြိုက်တယ်အဲ့ဓာတ်ပုံထဲမှာရှိတဲ့ပြည်သူတွေပေါင်းသူတို့ကဒီဓာတ်ပုံတွေထွက်လာတဲ့ဓာတ်ပုံတွေကြာပြီးတော့ဖမ်းဆီးနေတာကိုလည်းကြားသိနေရပါတယ
်ဟုတ်ပါတယ်အဲ့ဒီနေ့မှာပဲပြည်ခရိုင်တန်ခါတက်မကြီးအဖွဲ့ကလည်းစစ်အာဏာပိုင်တွေရဲ့ကြမ်းဖက်လုပ်ရက်တွေကိုရက်တန်းကရက်အောင်ဆုံးမပေးဖို့နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကိုစာရေးသားပြီးတောင်းဆိုခဲ့ပါတယ
်ဒါတွေကတော့2009ခုနှစ်စက်တင်ဘာ10ရက်နေ့ကအဖြစ်ပြက်တွေကိုရှူအယောင်တော်လန်ရေးဆယ်နှစ်ပြည့်အထိတ်အမှတ်အထူးအစီအစဉ်အဖြစ်ပြန်လည်ကောက်နှုတ်တင်ပြခဲ့တာပါ